This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။မြို့သားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းဘဝဝေးစစ်အာဏာရှင်ဗီဒီယိုကနေပြင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်ဩဂုတ်လ31ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါရမရှင်ခုပထမအဦးဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းမှတ်ချက်ကိုကျန်နိုင်ကဖက်ကြားတင်ပြပေးပါမယ်ရှင
်ဗီဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဩဂုတ်လ31ရက်နေ့ညပိုင်းမှာတင်ပြပေးမယ်ဗီဒီယိုအန်ယူဂျီရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖက်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ရွေးကောက်ပွဲကိစ္စတွေဆောင်ရွက်နေတဲ့လှဲကူအောင်မင်္ဂလာရက်ကွယ်အုပ်ချုပ်မှုရုံးကိုမိုင်းခွဲတိုက်ခတ်တဲ့သတင်းပဲဖြစ်ပါတယ်အကြံဖက်စစ်တပ်ကလုံးမဲ့အတူရောင်ရွေးကောက်ပွဲကိစ္စတွေဆောင်ရွက်နေတဲ့ရောင်တိုင်းလှဲကူးမြို့နယ်အောင်မင်္ဂလာရက်ကွယ်အုပ်ချုပ်မှုရုံးကိုပြင်းအားမြင့်မိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခတ်ခဲ့တယ်လို့ရန်ကုန်အာမေ YA အဖွဲ့ကထုတ်ပြန်ထားပါတယ်။မနေ့ကဩဂုတ်လ30ရက်ညနေ 6:50 ချိန်မှာအောင်မင်္ဂလာရက်ကွယ်မှာရှိတဲ့စစ်တပ်လက်အောက်ခံအုပ်ချုပ်မှုရုံးကိုရန်ကုန်အာမေ YA ရဲဘော်တွေကပြင်းအားမြင့်မိုင်းနှလုံးနဲ့ပြင်းမှတ်ကိုထိအောင်တိုက်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အောင်မင်္ဂလာရက်ကွယ်အုပ်ချုပ်မှုနဲ့လူမိုက်ဖွဲ့ဟာတရားမဝင်ရွေးကောက်ပွဲကိစ္စတွေဆောင်ရွက်နေတာလူငယ်လူရွယ်တွေကိုပေါ်တာဆွဲပြီးစစ်မှုထမ်းလိုအပ်တဲ့နေရာတွေကိုရောင်းစားတဲ့လူကုန်ကူးမှုတွေလှုပ်ဆောင်နေတာကြောင့်အခုလိုတိုက်ခိုက်တာလို့အသိပေးထားပါတယ်။အောက်ချွေမှုနဲ့လူမိုက်ဖွဲ့တွေအဝင်ထွက်လုပ်နေချိန်မှာတိုက်ခိုက်နိုင်ခဲ့တာဖြစ်ပြီးမိုးရေရွာနေချိန်မှာလှုပ်ဆောင်ရတာဖြစ်တဲ့အတွက်ထိခိုက်မှုအခြေအနေကိုမသိရသေးဘဲစုံစမ်းနေစေလို့လည်းဆက်ပြီးအသိပေးထားပါတယ်။အကြံဖက်စစ်တပ်နဲ့ပတ်သက်တဲ့ပြစ်မှတ်တွေစစ်တပ်ကလုံးမဲ့တရားမဝင်ရွေးကောက်ပွဲအတွက်ပါဝင်လုပ်ကိုင်နေသူတွေကိုပြင်းပြင်းထန်ထန်တိုက်ခိုက်သွားမယ်လို့ရန်ကုန်အာမေ YA အဖွဲ့ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီဒီမော့ဆိုငွေတော်ရွာသစ်တိုက်ပွဲမှာစစ်တပ်က15ဦးထပ်မံနေတေးပြီးလက်နက်ခဲယမ်းတွေသိမ်းဆည်းရရှိတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်ဂီအန်ဒီပီဒီမော့ဆိုမြို့နယ်တဲကငွေတော်ရွာသစ်မှာဖြစ်တဲ့တိုက်ပွဲမှာစစ်တပ်က15ဦးထပ်မံနေတေးပြီးလက်နက်ခဲယမ်းတွေသိမ်းဆည်းရရှိခဲ့တယ်လို့ရှမ်းတောင်ဂီအန်ဒီစစ်တိုင်းဗျူဟာအမှတ်7ကဒီကနေ့ဩဂုတ်လ31ရက်မှာထုတ်ပြန်လာပါတယ်အင်အားတရာကျော်နဲ့တက်ဆွဲထားတဲ့စစ်သားတွေကိုရှမ်းတောင်ကင်းရင်ဒီစစ်တိုင်းဗျူဟာစစ်တင်တဲ့ကင်းရင်ဒီပြည်မှာရှိတဲ့တပ်ပေါင်းစုတွေဩဂုတ်လ29ရက်မှာတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ထုတ်ပြန်လာတာဖြစ်ပါတယ်။မနက်7နာရီကနေနေ့လယ်3နာရီအထိကြာခဲ့တဲ့အဲ့ဒီတိုက်ပွဲမှာစစ်တပ်က15ဦးထပ်မံနေတေဆုံးခဲ့ပြီး30ကျော်ဒဏ်ရာရသွားတယ်လို့စစ်သားတွေကိုင်းတဲ့ MA1 လေးလက် MA2 တစ်လက် MA3 တစ်လက်နဲ့ခဲယမ်းအချို့ကိုလည်းသိမ်းဆည်းရရှိခဲ့တယ်လို့အသိပေးပါတယ်။ဒီတိုက်ပွဲမှာစစ်တပ်ကထိခိုက်သေးဆုံးမှုများပေမဲ့တော်လိုင်းတပေါင်းစုတွေဘက်ကတော့မစိုးရင်ရတဲ့ဒဏ်ရာရရှိသူ2ဦးရှိခဲ့တယ်လို့လည်းသိရပါတယ်။ငွေတော်ရွာသစ်မှာအင်အားတရာကျော်နဲ့တက်ဆွဲနေတဲ့စစ်သားတွေကိုဂီအန်ဒီဗျူဟာ7နဲ့အတူရှမ်းတောင်ဒရုန်းတပ်ဖွဲ့ဗျူဟာ7ဒရုန်းတပ်ဖွဲ့ DOM Local ဒရုန်းတပ်ဖွဲ့ UAV ဒရုန်းတပ်ဖွဲ့ KNA ဒရုန်းတပ်ဖွဲ့တို့ကပူးပေါင်းပါဝင်တိုက်ခိုက်ခဲ့ကြတာပဲဖြစ်ပါတယ်။တော်လိုင်းတပေါင်းစုတွေစီးလုံးညီညွတ်စွာနဲ့ပူးပေါင်းတိုက်ခိုက်နိုင်ခဲ့တာကြောင့်ဒီမော့ဆိုကနေဖရူဆိုဘက်ဦးတည်လာတဲ့အကြံဖက်စစ်တပ်စစ်ကြောင်းစစ်ဦးချိုးပြီးအထိနာသွားတယ်လို့လည်းရှမ်းတောင်ကင်းရင်ဒီစစ်တိုင်းဗျူဟာအမှတ်7ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတကကမ္မရေစကန်ကို M9 အင်နာဂါဘုံတိပါဝင်လက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခဲ့တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးကြပါမယ်မကွေးတိုင်းကမ္မမြို့ကရေစကန်ကိုမနေ့ကဩဂုတ်လ30ရက်ညနေ 9:00 ခန်းမှာ M9 အင်နာဂါဘုံတိအပါဝင်လက်နက်ငယ်တွေနဲ့ပါပစ်ခတ်တိုက်ခဲ့ခဲ့တယ်လို့ Three Brother Defense Force TBDF ကထုတ်ပြန်ထားပါတယ်တော်လိုင်းဖွဲ့တွေတိုက်ခိုက်ပြီးတဲ့နောက်ပိုင်းအကြံဘတ်စေအုပ်စုဘက်ကလက်နက်ကြီးတွေနဲ့ရန်စံပစ်ခတ်တာတွေလုပ်ခဲ့ပြီးကမ္ဘာရေစကန်ထဲမှာရှိတဲ့စစ်သားတွေနေတဲ့နောက်ချက်အင်အားအနေနဲ့ထားခဲ့တဲ့စစ်သားတွေဟာ ကမ်မားမြို့အရှိတ်ချမ်းကရက်ကွက်တွေကိုကင်းပတ်ပြီးအရသာပြည်သူတို့ရဲ့ဖုန်းကိုယူဆောင်သွားခဲ့ကြတယ်လို့ဆိုပါတယ်။ညာရှင်နိုင်ဝင်းကျင်မှာလည်းကမ်မားရက်စကန်မှာရှိတဲ့စစ်သားတွေဟာဆဲဆိုဂျိမ်းမောင်းတာတွေလုတ်ခဲ့ပြီးတနက်တွင်နဲ့ပြစ်ဖောက်တာတွေလုတ်ခဲ့တယ်လို့လည်းအသိပေးပါတယ်။အခုလိုဂျမ်ဘတ်စစ်သားတွေဆဲဆိုဂျိမ်းမောင်းပြစ်ခတ်တာတွေလုတ်ခဲ့တဲ့အတွက်စစ်တပ်ဘက်ကထိခိုက်သေးဆုံးမှုတွေရှိနိုင်ပြီးထိခိုက်သေးဆုံးမှုအခြေအနေသိရအောင်စုံစမ်းနေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကို Three Brother Defense Force TBDF Gamma Revolution Force နဲ့ PTF Gamma Gamma တပ်ပေါင်းစုတို့ကပူးပေါင်းလုံဆောင်ခဲ့တာဖြစ်ပြီးတော်လိုင်းရဲဘော်တွေထိခိုက်မရှိဘူးလို့သိရပါတယ်ခင်ဗျာ။ဆလဘီတင်ဆက်ပေးမယ့်စီရီတရင်ကတော့ပခုတ်ကူညောင်ချစ်ပင်ရွာပြူစောတိစခန်းကိုတော်လိုင်းတပ်တွေ drone နဲ့ပုံသီးချတိုက်ခိုက်တဲ့တရင်ပဲဖြစ်ပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်ကညောင်ချစ်ပင်ပြူစောတိရွာကိုတော်လိုင်းတပ်တွေ drone နဲ့ပုံသီးချတိုက်ခိုက်ခဲ့တယ်လို့အညာမြေတပ်ပေါင်းစုကပြောပါတယ်။ညောင်ချစ်ပင်ပြူစောတိရွာမှာဂျမ်ဘတ်စစ်အုပ်စုကအင်အား100နီးပါးတပ်ဆွဲထားတာဖြစ်ပြီးအညာမြေတပ်ပေါင်းစုရဲ့ပထမဆုံး drone mission ဖြစ်ဩဂုတ်လ29ရက်မနေ့ကနေ့လယ်ပိုင်းမှာတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ပြူစောတိကောင်းဆောင်တင်ကန်းဝဝါယမအခြေချတဲ့ညောင်ချစ်ပင်ပြူစောတိစခန်းကိုတော်လိုင်းတပ်တွေက drone နဲ့ပုံသီး28လုံးကျဲချတိုက်ခိုက်ခဲ့တာဖြစ်ပြီးပုံသီးတွေဟာဝါယမရဲ့ကြောင်းပါဝင်ပြူစကန်းတွင်းကဘန်ဂါရီနဲ့စစ်တမ်းရာတွေပေါ်ကိုကြာရောက်ပေါက်ကွဲခဲ့တယ်လို့အသိပေးပါဗျ။ဒီထောက်ခံမှုနဲ့ပတ်သက်လို့စစ်အုပ်စုဘက်ကထိခိုက်သေးဆုံးမှုအခြေအနေကိုအညာမြေတပ်ပေါင်းစုဘက်ကစုံစမ်းနေစေလို့ဆိုပေမဲ့ဒေသတွင်းသတင်းတွေအရစစ်အုပ်စုဘက်ကတဦးသေဆုံးပြီး3ဦးဒဏ်ရာသွားတယ်လို့ဆိုပါတယ်။အညာမြေတပ်ပေါင်းစုရဲ့ drone team စတင်ဖွဲ့စည်းခဲ့တဲ့ပွဲဥထွက်အနေနဲ့လှုပ်ဆောင်ခဲ့တဲ့စစ်စင်ရေးမှာအလင်းနံပျောက်ကြားတပ်ဖွဲ့နဲ့ PIPTF ဖွဲ့လည်းပူးပေါင်းပါဝင်ခဲ့တယ်လို့သိရပါဗျ။လက်ရှိချိန်မှာပေါင်မြူနယ်ကနေထွက်လာတဲ့ဂျမ်ဘတ်စစ်ကြောင်းဟာစိတ်ဖြူနယ်ဘက်ဦးတည်နေတာကြောင့်လမ်းတစ်လျှောက်မှာရှိတဲ့အရသာပြည်သူတွေအနေနဲ့လေကြောင်းအန်ဒီယန်နဲ့မြေပြင်စစ်ကြောင်းအန်ဒီယန်ကိုသတိထားကြဖို့အညာမြေတပ်ပေါင်းစုကအသိပေးနှိုးဆော်ထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီရီသတင်းကတော့ကြောင်မင်းမြူနယ်နားခေါ်ကြီးရွာကိုစစ်တပ်ကတညာလဲနဲ့နှစ်ချိန်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူပိုင်အိမ်၄လုံးပျက်စီးခဲ့တဲ့သတင်းပဲဖြစ်ပါတယ်။ရှမ်းမြောက်ဒေသတောင်တမဟာနှင့်နယ်မြေတဲကကြောင်မဲမြို့နယ်နားခေါ်ကြီးရွာကိုစစ်တပ်ကတညာလဲနဲ့နှစ်ကြိမ်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူပိုင်အိမ်၄လုံးပျက်စီးခဲ့ရတယ်လို့ PSLF DNLA သတင်းနဲ့ပြန်ကြားရေးဌာနကဒီကနေ့ဩဂုတ်လ31ရက်မှာထုတ်ပြန်ပါတယ်။အကြမ်းဖက်စစ်တပ်ဟာမနေ့ကဩဂုတ်လ30ရက်နေ့ည9:48မိနစ်မှာတစ်ကြိမ်9မိနစ်50မှာတစ်ကြိမ်နားခေါ်ရွာတဲကိုပေါင်250ပုံးနှလုံးနဲ့လာရောက်ကျဲချတိုက်ခိုက်ခဲ့တာကြောင့်ပြည်သူပိုင်အိမ်တွေပုံစံထိမှန်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်အကြမ်းဖက်စစ်တပ်ဟာတိုက်ပွဲဖြစ်တာမရှိတဲ့ရွာတွေကိုလေကြောင်းကနေပုံကျဲတိုက်ခိုက်တာဖြစ်တယ်လို့လည်း TNLA ကပြောပါတယ်။အကြမ်းဖက်စစ်တပ်ဟာဩဂုတ်လ29ရက်နေ့တုန်းကလည်းတိုက်ပွဲဖြစ်တာမရှိဘဲမိုင်းလုံမြို့ပန်းတပီကျေးရွာကိုပေါင်250ပုံ၄လုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာကြောင့်သီလရှင်တန်ကာတော်နဲ့ရသားပြည်သူတွေထိခိုက်သေးဆုံးဒဏ်ရာရခဲ့ပြီးအိမ်၄လုံးကျောင်းဆောင်၅ဆောင်နဲ့ဓမာယုံတယုံဘုံစားထိမှန်ပျက်စီးခဲ့ရတယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်။အကြမ်းဖက်စစ်တပ်ကအရသာပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေဇက်တိုက်လုပ်နေတာကြောင့်မိဘပြည်သူတွေအနေနဲ့စစ်တပ်ရဲ့ဘုံကျဲတိုက်ခတ်မှုတွေကိုရှောင်ရှားနိုင်ဖို့စစ်ရေးသတိအမြဲရှိဖို့လိုအပ်ပြီးလေကြောင်းရံကနေကာကွယ်နိုင်ဖို့လေကြောင်းရံကာကွယ်ရေးဆိုင်ရာနီးလန်းတွေလိုက်နာဆောင်ရွက်ကြဖို့တော်လိုင်းအင်အားစုတွေကတိုက်တွန်းနှိုးဆော်ထားပါလိမ့်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
စီရီသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျွန်မမျိုးဥမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါရှင်2025ခုနှစ်ဩဂုတ်လ31ရက်နေ့ Radio NUG ရဲ့ညပိုင်းပြည်ရင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ပထမအဆုံးတင်ပြပေးမယ့်သတင်းကတော့ဂျမ်ဘတ်စီအုပ်စုကလုံမဲ့ရွေးကောက်ပွဲမှာပူးပေါင်းပါဝင်သူတွေကိုထိရောက်စွာအရေးယူမယ်လို့ KNU တက်မဟာ6ကြေညာတဲ့သတင်းဖြစ်ပါတယ်ဂျမစီအုပ်စုကလုံမဲ့ရေးကောက်ပွဲမှာပူပေါင်းပါဝင်ကူညီပတ်မိုးရာမျိုးလုံးဝမလုပ်ဖို့ KNU တက်မဟာ6ကတားမြစ်လိုက်ပြီးလိုက်နာတဲ့သူတွေနဲ့ဖွဲ့စည်းတွေကိုထိထိရောက်ရောက်ရေးယူသွားမယ်လို့တတိပေးကြေညာလိုက်ပါတယ်။ဂျမအာနာဒိစစ်ကော်မရှင်ကဦးဆောင်ချင်းပါမဲ့ရေးကောက်ပွဲနဲ့ပတ်သက်လို့ကီအမျိုးသားစည်းရုံး KNU တက်မဟာ6ကသူတို့ရဲ့ရည်တည်ချက်သဘောထားကိုမနေ့ကဩဂုတ်လ30ရက်ညပိုင်းမှာထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အာနာဒိထားတဲ့ဂျမစစ်တပ်ဟာတရားမဝင်တော့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလူတလူတုံးချနေပြီးပြည်သူလူထုတရားလုံးကိုရေရှည်ပြိနဲ့အုပ်ချုပ်နိုင်ဖို့ကြိုးစားနေရလို့ KNU တက်မဟာ6ကြီးညာချက်မှာဖော်ပြထားပါတယ်။ဂျမစစ်တပ်ဟာပြည်သူလူထုတရားလုံးရဲ့သဘောထားကိုစန့်ကျင်ပြီးအကြမ်းဖက်မှုချိန်ချမှုအတင်းအဓမ္မဖန်ဆင်းမှုစတဲ့လုပ်ရက်တွေကျူးလွန်ပြီးမှလုပ်တဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်လက်ရှိနိုင်ငံရေးပြည်ပခါကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့ KNU တက်မဟာ6ကဝေဖန်ထောက်ပြထားပါတယ်။ ရွေးကောက်ပွဲဟာစစ်မှန်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်ပဲအကြံဖက်အာဏာသိမ်းစစ်ကော်မရှင်ကဗိုလ်ချုပ်တွေနဲ့သူတို့မိသားစုဝင်အတိုင်းဝိုင်းနဲ့အပေါင်းပါတွေစစ်တပ်ကလက်သက်မွေးထားတဲ့နိုင်ငံရေးအမိခံပါတီတွေအာဏာရရှိရေးအတွက်သာဖြစ်ပြီးတိုင်းသားပြည်သူတရားလုံးအတွက်ပါကြိုးကျေးဇူးမှရမှာမဟုတ်ဘူးလို့ KNU တပ်မဟာ6ကဆိုပါတယ်ဒါကြောင့် KNU တပ်မဟာ6နယ်မြေအတွင်းမှာရှိတဲ့လူပုဂ္ဂိုလ်တွေဘာသာရေးကောင်းဆောင်တွေလူမှုအဖွဲ့အစည်းတွေ NGOs INGOs တွေအနေနဲ့တဦးချင်းဖြစ်စေအဖွဲ့အစည်းအရာဖြစ်စေစစ်တပ်ကလုံမဲ့ရွေးကောက်ပွဲကိုကူညီပတ်မှုရပူပေါင်းပါဝင်တာတွေလုံးဝမလုပ်ဖို့တိုက်တွန်းထားပါတယ် KNU တပ်မဟာ6ရဲ့အကြေညာချက်နဲ့တိုက်တွန်းချက်တွေကိုလေးစားလိုက်နာမှုမရှိတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကို KNU တပ်မဟာ6ကချမှတ်ထားတဲ့ကုတ်တူးလီဥပဒေနဲ့အညီထိရောက်စွာရည်ရွယ်သွားမယ်လို့အတည်ပြုကြေညာထားပါတယ်KNU ဘဟုကလည်းစစ်တကလုံးမဲ့ရွေးကောက်ပွဲမှာပူပေါင်းပါဝင်သူတွေဟာအစိတ်ပင်ကိုရေလောင်းတဲ့သမိုင်းတရခန့်တွေဖြစ်သွားနိုင်တယ်လို့ဩဂုတ်လ26ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။ထို့အတူ KNU တပ်မဟာ5ဖွံ့ခရိုင်ကလည်းစစ်တကကျင်းပမဲ့ရွေးကောက်ပွဲမှာပူပေါင်းပါဝင်တဲ့ဘဲသူကိုမဆိုတတိယရောက်ရည်ရွယ်သွားမယ်လို့တတိပေးကြေညာထားပါတယ်ရှင်။ဆက်လက်ပြီးဝိုင်းမွန်လမြန်ဒေသကိုစစ်တကလေကြောင်းကနေတိုက်ခတ်ခဲ့တယ်လို့ KIA ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမုံမြို့နယ်လမြန်ဒေသကိုအာဏာသိမ်းစစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်ကြော့ပြန်တိုက်ပွဲတွေဆက်တိုက်ဖြစ်နေရမှာစစ်တပ်ကလေကြောင်းကပါတိုက်ခိုက်ခဲ့တယ်လို့ကချင်လူလက်ရေးတပ်မတော် KIA သတင်းပြန်ကြားရေးဌာနကမနေ့ကဩဂုတ်လ30ရက်ညပိုင်းမှာသတင်းဖော်ပြခဲ့ပါတယ်။ဂျမတ်စစ်တပ်ကလမြန်ဒေသနီးတဝိုက်ကိုဩဂုတ်လ29ရက်ကစပြီးထိုးစစ်ဆင်လာတဲ့အတွက်ဩဂုတ်လ29ရက်နေ့ထိစစ်တပ်နဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်ခဲ့တယ်လို့ဆိုပါတယ်။အဂုလ28ရက်ညနေပိုင်းမှာလမြန်ဒေသကိုစစ်တပ်ကဂျက်ဖိုင်တာနဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဝါရှောင်ဘက်ကရွာတွေကိုလည်းလေကြောင်းတိုက်ခိုက်မှုနှစ်ကြိမ်လုပ်ခဲ့ကမနေ့ကအဂုလ30ရက်မနေ့ပိုင်းမှာလည်းစစ်တပ်ကလမြန်ဒေသကိုလေကြောင်းတိုက်ခိုက်မှုထပ်လုပ်ခဲ့တယ်လို့အသိပေးပါတယ်။ဒါအပြင်မြစည်းနားခြေဆိုင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခကလည်းလမြန်ဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့သိရပါတယ်။ KIA သတင်းပြန်ကြားရေးဌာနကတိုက်ပွဲတွေနဲ့ပတ်သက်လို့ထိခိုက်ကြဆုံးမှုအခြေအနေတွေကိုထည့်သွင်းမဖော်ပြပေမဲ့ဒေသတည်ရင်အရင်မြစ်တွေကတော့လမြန်ဒေသကစစ်တပ်တပ်ဆွဲရနေရာအချို့နဲ့စစ်တုံးမန်းတွေလက်နက်ခဲယမ်းတွေတိမ့်ပိုက်ရရှိထားတယ်လို့ပြီးခဲ့တဲ့ရက်ပိုင်းမှာအတည်ပြုထားပါတယ်။လက်တလွန်းမှာကချင်ပြည်နယ်တွေကဗမော်မြို့မှာလည်း KIA နဲ့အာဏာသိမ်းစစ်တပ်ကြားတိုက်ပွဲတွေတကြောပြန်ဖြစ်နေတယ်လို့ဖားကဲမြို့နယ်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေတယ်လို့ဒေသရင်းစီရေးတည်ရင်မြစ်တွေစီကသိရပါတယ်ရှင်။ရင်းနှီးကြောင်မြို့နယ်မှာဂျမတ်စစ်တပ်ကလူငယ်တွေကိုနေကင်းကြောင်တောင်ပေါ်တာဆွဲဖမ်းဆီးတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။မကွေးတိုင်းရင်းနှီးကြောင်မြို့နယ်မှာဂျမတ်စစ်တပ်ကလူငယ်တွေကိုစစ်မှုထမ်းစေဖို့နေကင်းကြောင်တောင်ပေါ်တာဆွဲဖမ်းဆီးခဲ့တယ်လို့ဒေသရင်းသတင်းရင်းမြစ်တွေကပြောပါတယ်။ရင်းနှီးကြောင်မြို့နယ်ကျောပင်ကြီးရွာကရွာဦးဖုံးကြီးကျောင်းမှာဆွန်းလောင်းပွဲအတွက်ရေစဲချပွဲလုပ်နေချိန်မှာစစ်တပ်ကဖုံးကြီးကျောင်းသားတွေကိုစစ်မှုထမ်းခိုင်းစေဖို့ပေါ်တာဆွဲဖမ်းဆီးခဲ့တာကြောင့်လူငယ်လေးဦးဖမ်းခံလိုက်ရတယ်လို့သိရပါတယ်။မနေ့ကဩဂုတ်လ30ရက်နေ့ဟာဝါရင်းကာလဥပုံနေ့ဖြစ်တာကြောင့်ရင်းနှီးကြောင်မြို့နယ်ကျောပင်ရွာကရွာဦးဖုံးကြီးကျောင်းမှာဆွန်းလောင်းရေစဲချပွဲလုပ်နေချိန်မှာဒီနေ့ကျောင်းမြို့နယ်လက်မှတ်ကုန်းထဲမှာရဲစခန်းကရဲစခန်းမှုနဲ့စစ်သားတွေရဲတွေကဘုံကြီးကျောင်းသားတွေကိုဝင်ရောက်ဖမ်းဆီးခဲ့တာကြောင့်စွန်လောက်ရဲစက်ချပွဲဟာလည်းရုတ်ရုတ်တဲတဲဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ရဲစခန်းမှုရဲအုပ်ချမ်းမြေအောင်ဦးဆောင်တဲ့အကြံဖက်ဖွဲ့ကဘုံကြီးကျောင်းသား၄ဦးကိုစစ်မှုထမ်းဖို့ဖမ်းဆီးသွားခဲ့ပေမဲ့ကျေးရွာဒေသခံတွေနဲ့ဘုံကြီးတွေကငွေပေးပြီးရွေးထုတ်ခဲ့တာကြောင့်လူငယ်၃ဦးလွမြောက်လာခဲ့တယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ဘေကင်းလုံခြုံတဲ့လူမှုပတ်ဝန်းကျင်ဖြစ်အောင်ဒေသမြေပြည်သူတွေပူးပေါင်းပါဝင်ကြဖို့အထူးဒေသတစ်တိုက်တွန်းတဲ့သတင်းဖြစ်ပါတယ်။ဘေကင်းလုံခြုံတဲ့လူမှုပတ်ဝန်းကျင်ဖြစ်ဖို့ဒေသနေပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ပေးကြဖို့ဒိန်းနီခရိုင်အထူးဒေသတစ်ရဲတပ်ဖွဲ့ကတိုက်တွန်းနှိုးဆော်လိုက်ပါတယ်။ဒိန်းနီခရိုင်ရဲတပ်ဖွဲ့ကဒေသရင်းလုံခြုံရေးစောင့်ချက်ကြီးရှိမှုတွေမှာပြည်ဝအားဖြစ်ပါဝင်ပြီးဘေကင်းလုံခြုံတဲ့လူနေမှုပတ်ဝန်းကျင်ဖြစ်အောင်ဆောင်ရွက်နေတာနဲ့ပတ်သက်လို့အခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။နေမြေတွင်ငွေဝတ်ပြပြမှုနဲ့လုံခြုံရေးအခြေအနေပုံမကောင်းမွန်လာစေဖို့ထုတေသတဲ့သိန်းနီခရိုင်ရဲ့တပ်ဖွဲ့ဟာပုံမှန်လုံခြုံရေးကင်းလက်စောင့်ကြပ်တာတွေလှုံ့ဆော်နေရမှာမြို့နယ်အတွင်းမှာရှိတဲ့ညစေးတွေနဲ့လူစီကားတဲ့နေရာတွေကိုအထူးဦးစားပေးလှုံ့ဆော်နေတယ်လို့သိရပါဗျ။မူကြီးစစ်စေးရဲ့တပ်ဖွဲ့ဟာလုံခြုံရေးစောင့်ကြပ်မှုဆိုင်ရာလုပ်ငန်းတွေပိုပြီးအားကောင်းလာစေဖို့ရဲတပ်ဖွဲ့ဝင်အင်အား30ကျော်နဲ့အဓိကထားစောင့်ကြပ်ရမယ့်နေရာဒေသတွေမှာနေရောညပါယူနီဖောင်းပြည့်စုံနဲ့တာဝန်ထမ်းဆောင်နေတယ်လို့ဆိုပါတယ်။ဒါဟာပြည်သူလူထုကိုကာကွယ်စောင့်ရှောက်နေတာဖြစ်ပြီးပြည်သူလူထုဘေးကင်းလုံခြုံတဲ့ခံစားချက်ရရှိအောင်နဲ့ကျေနပ်မှုရှိအောင်ဆောင်ရွက်နေတာဖြစ်တဲ့အတွက်ဒေသနေပြည်သူတွေအနေနဲ့လည်းဘေးကင်းလုံခြုံတဲ့လူမှုပတ်ဝန်းကျင်ဖြစ်အောင်ပူးပေါင်းဆောင်ရွက်ဖို့ကင်းလက်ဆောင်ချက်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုပံ့ပိုးကူညီဖို့မိမိကိုယ်မိမိကာကွယ်စောင့်ကြည့်နိုင်စွမ်းကိုမြင့်တင်ဖို့သတိရဖြစ်စရာတွေ့ရင်ကင်းလက်ဆောင်ချက်နေတဲ့တပ်ဖွဲ့ဝင်တွေကိုအသိပေးတိုင်ကြားဖို့ဒိန်းနီခန့်ထုဒေသတဲ့ရဲတပ်ဖွဲ့ကတိုက်တွန်းနှိုးဆော်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ ်ဗီဒီယိုအန်ယူဂျီသတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်ဗီဒီယိုအန်ယူဂျီသောတာရှင်များချင်းခုဆက်လက်ပြီးတော်လန့်အစေးကဏ္ဍကိုနားဆင်ရပါအောင်မယ်။မောင်လူမှုရေးသားထားတဲ့ပြန့်ကျဲနေတဲ့အနာဂတ်များလို့အမည်ရတဲ့အစေးကိုတော့ရန်နိုင်ကဖတ်ကြားပေးပါမယ်ရှင
်။ပြန့်ကျဲနေတဲ့အနာဂတ်များစစ်ကောင်စီရဲ့အန္တရာယ်ကြောင့်ကိုကြေးရွာတွေကိုဆွန့်ခွာပြီးနေကြရတဲ့ပြည်သူတွေဟာတစုတဝေးတဲ့စစ်ရှောင်စခန်းဆောက်ပြီးနေကြတာရှိသလိုနေရာနှံ့မှာပြန်ကျဲပြီးတနေရာစီနေကြရသူတွေလည်းရှိပါလေ။တောထဲမှာတတဲနဲ့တတဲနီးနီးကပ်ကပ်မနေနိုင်ပဲအခင်းတော်တွေချောင်းတွေချားပြီးတဲဆောက်နေကြရသူတွေကိုပြန်ကျဲစစ်ရှောင်တွေလို့ခေါ်ပါလေ။ပြီးခဲ့တဲ့ပတ်ကမောင်လုံးမွေးနေတဲ့ဒေသကပြန်ကျဲစစ်ရှောင်ကျောင်းနှစ်ကျောင်းကိုရောက်ခဲ့တယ်။ပညာရေးနဲ့ပတ်သက်တာတွေသိကျင်နေဆိုပြီးမောင်လုံးမွေးကိုဖိတ်ခေါ်လို့သွားတာဖြစ်ပါလေ။ပြန်ကျဲစစ်ရှောင်ကျောင်းကိုရောက်ဖို့မောင်လုံးမွေးတောင်းနေကြစစ်ရှောင်စခန်းလေးကနေခြေကျင်သွားရပါလေ။လေကစင်းတွေဖြတ်ချောင်းတွေဖြတ်ကနိုင်ဝက်ကြောကြောလမ်းလျှောက်ပြီးချိန်မှာတော့ပထမစစ်ရှောင်းကျောင်းကိုရောက်ပါတယ်အဲ့ဒီပထမကျောင်းကနေနောက်ထပ်မိနစ်40ဝန်းကျင်လမ်းထက်ရှောင်းမှဒုတိယကျောင်းကိုရောက်ပါတယ်မိဘတွေရောဆရာတွေရောမောင်လုံးမွေးအလာကိုစောင့်နေကြပါတယ်သူတို့ရဲ့မျိုးလုံးတွေမှာသူတို့သားသမီးတွေရဲ့ပညာရေးအတွက်စိုးရိမ်မှုတွေနဲ့မျှော်လင့်ချက်တွေရောရှန်းနေတာကိုတွေ့ရပါတယ်တော်သူတောင်သားလူမျိုးတွေဟာ NUG ရဲ့ပညာရေးမူဝါဒကိုအကြမ်းဖျင်းအောင်မသိကြလေတော့ပညာရေးကိုစစ်အာဏာရှင်အဆက်ဆက်ကပညာရေးလို့ပဲထင်မှတ်နေရှာတာကိုတွေ့ရတယ်။မောင်လူမွေးကတသမျှမှတ်သမျှရှင်းပြအားပေးတော့သူတို့မျိုးလုံးတွေအယောင်တောက်လာကြတာကိုသတိထားမိပါတယ်။ပညာရေးအတွက်အခက်အခဲဆုံးရင်ဆိုင်ရသူတွေထဲမှာပြန်ချင်းစစ်ဆောင်ကကလေးတွေပါဝင်ပါတယ်။သူတို့နေထိုင်ရာတဲတွေဟာသူတို့တောင်သူလောက်ကအခင်းထဲမှာပဲဆောင်ထားကြတာမို့တတဲနဲ့တတဲအလန့်ကွာဝေးကြတယ်။သူတို့ပညာသင်ယူမဲ့စာသင်ကျောင်းဟာလည်းသူတို့နေထိုင်ရာတဲတွေနဲ့အလန့်ဝေးကြပါတယ်။အချို့ဆိုချောင်းကို3-4ချိန်ဖြတ်ကူးပြီးမှကျောင်းကိုရောက်နိုင်ကြတယ်ဆိုတော့မိုးရွာသည်မှာအမတန်ခက်ခဲတယ်ဒီလိုခက်ခဲကြကပဲမိမာတွေကလုံပန်းကြဆရာဆရာမတွေကအနစ်နာခံကြကလေးတွေကအပင်ပန်းခံကြောင်းလာကြနဲ့ပညာတက်မြောက်ဖို့အရေးယုံခံကြရတယ်ပြီးခဲ့တဲ့နှစ်2024ခုနှစ်ကလည်းမောင်လူမွေးဟာအခြားပြန်ကျဲစစ်ဆောင်ကျောင်းတွေကိုရောက်ခဲ့ဘူးတယ်ပြီးခဲ့တဲ့နှစ်မောင်လူမွေးရောက်ခဲ့တဲ့ပြန်ကျဲစစ်ဆောင်ကျောင်းဆိုရင်မိုးအခါမှာချောင်းတွေကရေတလဟောကြတယ်အဲ့ဒီစကန်ကကျောင်းဟာတောင်ပေါ်မှာမိုးရွာရင်ခေါင်းလုံးတီးပြီးကျောင်းမြန်ဆင်းရတယ်ချောင်းရေလာမှပြန်ရင်ခလေးတွေညောပါသွားနိုင်တဲ့အထိအန္တရာယ်ရှိလို့ဖြစ်ပါတယ်ဒီလိုအန္တရာယ်များတဲ့နေရာမှာချောင်းကိုရှစ်ချိန်ဖြတ်ပြီးကျောင်းတက်လာရတဲ့ကျောင်းသားတွေရှိနေတာကိုတွေ့ခဲ့ရတယ်မိုးရွာသည်ဆိုချောင်းရေတွေတလဟောကြတဲ့အဲ့ဒီစစ်ဆောင်ကျောင်းရှိတဲ့နေရာဟာနေရာသည်မရောက်ခင်မှာပဲရေခက်ခဲကိုရင်ဆိုင်ကြရတယ်ရေရင်းတူးလို့ဘယ်လို့မှအဆင်မပြေလို့တပတ်ပိတ်ဆဲတဲ့ကရေသေးကံမှာပဲချိုးရေရောတုံးရေရောခတ်ကြရပြီးဝဲတွေလည်းပေါက်လိုက်တာမှတကြောင်လုံးတယောက်မကြံပဲကျောင်းကကလေးတွေဝဲတွေပေါက်ကြတာကြတော့မောင်လူမွေးနဲ့မစ်မွေးတို့ဆက်ပြခဲ့တဲ့ဖာသွားလှူခဲ့ကြပါသေးတယ်။အဲ့ဒီစစ်ဆောင်ကျောင်းနေရာဟာမိုးရသည်ဆိုထွန်ဆက်နဲ့နွားလဲတောင်သွားမရအောင်လမ်းဆိုးပါလေ။အဲ့ဒီထဲမှာမှဖုန်းလိုင်းကလည်းမရဘူး။သူတို့လေးတွေစီကိုတော့ဆောင်းရသည်မှရောင်းနိုင်တော့မယ်ထင်ပါရဲ့။ပြီးခဲ့တဲ့နှစ်ကမောင်လုံးမွေးရောက်တဲ့နောက်ထပ်ပြန်ချင်းစစ်ဆောင်ကျောင်းနှစ်ကျောင်းလည်းရှိသေးတယ်။အဲ့ဒီပြန်ချင်းစစ်ဆောင်ကျောင်းနှစ်ကျောင်းပေါင်းပြီးလုပ်တဲ့ပညာရေးစုံညီပွဲတော်တစ်ခုကိုမောင်လုံးမွေးသွားခဲ့တာကိုအမှတ်ရမိပါလေ။ကလေးတွေအတွက်ပညာရေးစုံညီပွဲတော်လုပ်ရင်မောင်လုံးမွေးဟာသွားလေသွားတာသိမ့်မရှိဘူး။ကလေးတွေအတွက်လုပ်တဲ့ပညာရေးစုံညီပွဲတော်မှာလူကြီးတွေတယောက်ပြီးတယောက်ဆင်မော်တက်ပြီးစကားအကြာကြီးပြောတာတွေကိုမြင်ရခက်လို့မသွားတာဖြစ်တယ်။ဒါပေမဲ့အဲ့ဒီပြန်ချင်းစစ်ဆောင်ပညာရေးစုံညီပွဲတော်ကိုတော့မောင်လုံးမွေးရောက်အောင်သွားပြီးအားပေးခဲ့တယ်။မောင်လုံးမွေးမနစ်ကရောက်ခဲ့တဲ့ပြန်ကျဲစစ်ဆောင်ကျောင်းတွေထက်ပြီးခဲ့တဲ့ပတ်ကရောက်ခဲ့တဲ့ပြန်ကျဲစစ်ဆောင်ကျောင်းဟာဆရာဆရာမအင်အားကောင်းတာကိုသတိထားမိတယ်။ဒါပေမဲ့ကျောင်းအဆောက်အဦတွေကတော့ပုံစံမကျလိုအပ်ချက်တွေများနေသေးတာကိုတွေ့ရတယ်။ဘာပဲဖြစ်ဖြစ်ပြန်ကျဲစစ်ဆောင်ကျောင်းကကျောင်းသားမိဘတွေကိုတတ်နိုင်သမျှအကူအညီပေးမှာဖြစ်ကြောင်းတလားတစ်ချိန်ရောက်အောင်လာမှာဖြစ်ကြောင်းမောင်လုံးမွေးကတိပေးခဲ့ရပါတယ်။ကနဦးအနေနဲ့ပြန်ကျဲစစ်ဆောင်ကျောင်းကဆရာဆရာမတွေနဲ့ပညာရေးဆွေးနွေးပွဲတရက်တောင်လုံးလုပ်ဖို့ရက်ချင်းပြီးစီစဉ်ခဲ့ရတယ်။ကျောင်းဆိုတာကတောထဲကအင်ဘန်မိုးကျောင်းပဲဖြစ်ဖြစ်မြို့ပေါ်ကတိုက်တာကျောင်းကြီးပဲဖြစ်ဖြစ်သင်ကြားနည်းစနစ်ကောင်းပြီးကလေးတွေပျော်ရွှင်လွတ်လပ်စွာသင်ယူနိုင်မှုကအရေးကြီးဆုံးပဲဖြစ်တယ်။ခုလိုတော်လိုင်းကာလမှာငွေရှိမှပြည့်စုံမှပညာတက်ရမယ်ဆိုက
ကလေးတွေဘဲပညာတတ်တော်မှာလဲ။ဒါကြောင့်ပညာနဲ့ပင်မခံမှုပေါင်းပြီးဆရာဆင်မတွေရောမိဘတွေပါကြိုးစားကြမှာသာပြန့်ကျဲနေတဲ့အနာဂတ်တွေကိုစူးစီးပြိုးထောင်ပေးနိုင်မှာဖြစ်ပါလေခင်ဗျာ။မောင်လူမွေ
Radio Energy တောင်းလေးဒေကီတာအစီအစဉ်ကိုဆက်လက်နားဆင်ကြရပါမယ်။တေးရီသားနဲ့ရှင်တော်တေးစုရဲဘော်မဝဲရဲ့မိသားရဲရင်ခဲ့ပါပြီလို့မြည်ရတဲ့ဒီသချင်းလေးကိုနားဆင်ကြပါအောင်ရှင်။Radio NUG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့ဒိုင်းမဘာသာစကားထုတ်လွှင့်မှုအစီအစဉ်ဖြစ်ပါတယ်။ဝါဘာသာနဲ့တပတ်ပြင်သတင်းများကိုရာခေလာကတင်ပြပေးပါမယ်ရှင
်။ Okay, my mom since class mein ko mota yin mai kai by joy can ki as medic background lines tang pa bang to kai gra chak pa NUG.တောကအမယာခိလိုက်ကရမန်ရှန်ပလက်ဆဲစပကုံထေပကွေကပြန်တကရမန်တလီလိုက်ရှာကနေပမွန်ချွတ်ချအမြူတန်လွန်မြောင်ကြီးတပ်လန့် NLA ခဟိုင်ပွန်ကီပရီကနေဖန်မွန်ချွတ်ချတပ်လန့်ပူစုခစာခွေတပွိမိုင်ချပူမိုင်းနတ်တင်တတိတလိုက်ပမွန်ပလက်ရအမြူတန်ညညရဲ့အချူရှာ NUG ဖန်မွန်ကရောင်းရံပကွန်ကီတီကနေမောစင်ငါမန်စောဆောင်ပွန်ကီကပရီညနေတီပတိပရီကလိုက်စတန်ယူနန်တတိဟေ လက်ခိုင်အန်ဖန်မကဒရာရင်တငါပွန်နုံကဒခိစန်တိုင်တငါဆန်ဟိုင်ပလက်ရက်ကျွတ်အမျိုးသားညညရဲ့အချူရာမခုမတီစပတ်စင်ငါမကဒပပယံကအုပ်ကောင်ကျွတ်တပလန်ကီတီကဒစနာမရှမ်ကနေဆောဆောင်ပွန်ကွေကရာစာကဒအန်မချရန်နပ်တတိစင်ငါကနေပွန်ဒီယုကန်ကျော်လူပေါတီဘလော့လျာရာရင်တငါပွန်နုံပြီတန်လိုက်စတာယူနတ်ဟေရာရင်တငါဖွန်နုံကဒခိสไตล์ตางาปูนสงายปลักเงาพันหมอสปักเส้นเงาคงใช้แคนกีปูนที่คุยกันเราดีลีสตังจุนนั้นเลือกแอนประมวลจุดจอที่แอนอันเอประกุยเป็นกลอมแคนกีพันหมอสปักอันแคนกีหมอตีเส้นเงาเมืองนอกีปูนที่ปรีเนียนหอมหอมเมื่อคือไปคุยลูกเปล่าประมวลจุดจอประกุยเป็นกลอมดีส่งสังปูนคุยกับตับเตกีสปักอันหอมหอมส่งสังปูนคุยกับปรีเนียนกีตีปูนที่อังเกลเลอร์ย้ำก่อนนั้นเมื่อคือเจ้าจุดจอตับแลนมันปุยสุกซักปนที่อยู่กันจอลูกเปล่ากระแสกำลังตีตะลายบนกุยกราจองเฮ้ยพันหมอเส้นเงาเอ็นกันแน่กระดกระอุบกว้างจุดจอตับแลนด์ TNLED กันแน่กับยังสปักเอ็นอังกุยกระละกระซุมพันกุยกระละกระซุมกันแน่หมอกระปังคอมปจอหมอกระละหอมกระขี่หอมจุดจอตับแลนด์มันกุยกระตองดีดีหยุดนานพวกขนานปนที่ปลีกาไลสตังปังหมอปังเมปังราปังสีตติพันหมอสปักเอ็นแกนแน่หอยหมอที่สปักเส้นงามเมืองประมอจุดจอผู้อุปไอกีอังอาไม้คุยประเฟกระดาในลมปลายแคนขี้แกนแน่ปนติตับแต่หอยปนติปลีกาไลสตังจนนันตติสตังราจิจิแกนแน่โซภาเมืองชายไม้ประมอเมืองชายอจุยาแกนแน่ประมอจุดจออันยุตานิยุยอจุยาปลักระเมืองสตรีมุ่งถึงชอบยาสมาเอาผลติดต่อไลกระทอมกระรีกระดาคิสได้ตั้งอาติมสังงายปีเดือนไลสตางอยู่นั้นท่านหมอกระดาเมืองชายจุดจอบลักระอัจฉริยะแกแน่ผลที่คุยกระเรียบทีจุดจอบผู้หิติตูไข่ปลักระเมืองมันต่อที่อดกระดาเมืองชายไม้ผลติดต่อการยุสนกิตติตลายการจอกระประชังไม้การจีเอ็นประมอจุดจอปลักระมีตาญิญญิอัจฉริยะเมืองปลักระสตรีวงติงชอบยาสมาเอาต่อไลกระทอมไม้ลายนับยำกาจุดจอสอพะเมืองไทยอัจฉริยะกระดาขีดได้ตั้งอาลัยสง่าเฮพันหมอกระดาลายเอ็นแกนแน่มัวคือเจ้ากุยกระขีกระคาเมืองมันปุ่นประตูขันนายอังอาไม้ประมอจุดจอกวนเป็นเมืองยามาประจอติตุกายอังอากอกรังจอกระประชังมาเอ็นมัวคือปุ่นฉักแยนขีกระปนิมกุจีปลักกระกราปุ่นเซิงกระเติมกระจอยปลักกระกุจีอังอาพันหมอจุดจอเมืองชายไม้นอกีก็สมัยติดตุกไตติอยู่กันจอกุ้ยกระคอตติจะลายปนติเตรียมลายสตางกระดาอันเฮสตางหลวยจุดจีกันได้กระดาหักเตชังสกราประมาจุดจอบฟอบไปสตาDNA อังอาก็ให้ปนติอยู่กันจอบล็อกปากติดจองให้กุ้ยยาคีประมาจุดจองปุ๋ยซาอเลียแซนไปปนติกุ้ยกระไปติดชมซาสนกิตติเฮ KNA อังอาเนี่ยกระดาบอกยาคีอินไม้กรองกระชักแยนกระปริแยนกีกระยำอดยำกุยสนกวนปีหาปีหอนหอยกุยตีพันเหมือนอัลยาเร่งไปพันหมอเจ้าชมสะอมูนียามาชมสะสะไปชมสะทางประปนที่อยากได้คำการชมสะเอ็นจูปกุยกลืมพันนุ่มอังอาจอดกุยตะเร่งตะเสียไปไม้เลือกใครจูปกุยกลืมพันนุ่มกันแอกอังอาไม้กระเพาะอีกีกระชักแยนกีกระปริแยนกีปนเร่งไปไม้ประมอประปนชมสะหักน้ำพันเรนไปชมซับปะจอสอติเกียตตะเสียตงวีติมกะปุยปะกุยกะคันกีอังอาปนที่อยู่กันจอกระไปชมซับตะตีตะลายสนกีกระดาลยาดขีอินแกนแน่ปลักระอย่างสกรักจุดจอจะไปสะคันกีปนที่ต่อกระเกากระสอนสนปลักระยำอุดยำกุยให้กุยลุยปอกกราปุ่นซึ่งปุ่นปะจอได้หักกากระเกากระสอนเอ็นกุยติดตะเย่ไปตะตีตะลายปนที่ต่อละมัดสนกีเฮ้ยสตางเอ็นมอลายสตางปะต่อจุดจอไปอยู่กันขันกระดาจักพังแอนยูจีข้าวันเนี่ยไปกรองลายสตางเอ็นกับไปกุยกระฟาร้องฟารีไม้แก่หมอกระพลัดกรังสนกีตะตีตะลายแกสตางตีมอสนกุกกระทับบุยเฮ้
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါရှင်။ မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါ